မောင်းလုံးမျိုးနယ်ထဲမှာအရင်ကစစ်ကောင်စီစစ်ကြောင်းဟာမောင်းမကန်နဲ့အနီးတဝိုက်ကရွာတွေတဲကိုဝင်ရောက်နေတဲ့အဖွဲတစ်ဖွဲ့ပဲရှိခဲ့တာပါပြီးခဲ့တဲ့ဩဂုတ်လ28ရက်နေ့ကစစ်ကောင်စီရဲ့ခြေလျင်တက်ရင်ခါလာရ104တိုက်ခိုက်ခံရပြီးတဲ့နောက်မှာနောက်ထပ်စစ်ကြောင်းတစ်ခုထပ်တိုးလာတာတွေ့ရတယ်လို့လောင်းလုံးပကဖရဲဘော်တူကပြောပါတယ
်စစ်ကြောင်းဟာနှစ်နေရထိုးတယ်နှစ်နေရကိုခွဲပြီးတော့ထိုးတာပေါ့နော်ပထမတနေရပဲထိုးတာတနေရပဲထိုးတဲ့ခါကျတော့သဘောဆိုင်ကြည်ကြီးအဲ့ဒီမောင်မကဘက်ကိုပေါ့နော်မောင်မကဘက်ကိုခဏရသိုးရပေါ့နော်အစသိုးတာအဲ့ဒီသိုးတဲ့အချိန်မှာပဲဒီခလာရတရားလေးကိုလာပြစ်တာအပတ်တစ်ခွဲနေပြီးလာပြစ်တာစနက်တွေလည်းရလိုက်တယ်ဗျအဲ့ဒီတော့အဲ့ဒီတရားခလာရတရားလေးနေပြီးစိတ်ကတကြောပြတ်ထွက်တယ်ပြတ်ထွက်ပြီးတော့မြို့ဟောင်းရွာဘက်ကိုစိတ်ကြောထိုးသွားတယ်အဲ့ဒီစိတ်ကြောကလေစိတ်ကြောကနှစ်ကြောဖြစ်သွားတယ်နှစ်ကြောဖြစ်သွားတယ်အဲ့အားတော့စိတ်ကြောတစ်ကြောမှာ150အနီးပါလောက်ရှိတယ်ဗျတရားကြော်ကြီးပဲ
စစ်ကြောင်းရွာတွေတဲကိုဝင်လက်နက်ကြီးနဲ့ပစ်ခတ်တာအပြင်ရွာသားတွေဖမ်းဆီးခေါ်ဆောင်ခံရတဲ့ဖြစ်စဉ်ကလည်းလောင်းလုံးမြို့နယ်မှာရှိနေပါတယ်အခုနောက်ထပ်တိုးလာတဲ့စစ်ကြောင်းဟာမြို့ဟောင်းဖွားပုတ်ပြင်ဘူချိုင်းနဲ့စခန်းကြီးစွန်တောင်ပေါ်အဲ့ဒီရွာတွေမှာတက်လည်နေတာလို့ပြောပါတယ
်မမကဘက်မှာစစ်ကြောင်းကတော့လောက်ဝဲလောက်တော့ရှိနေပြီဗျအဲ့ဒီစစ်ကြောင်းမထိုးခင်ရနေပြီးတော့အဲ့ဒီစစ်ကြောင်းဆိုးတဲ့ခြေကြီးကြားထဲမှာလည်းဒီလူတွေသိဖို့ရှိတယ်ခြေလို့လက်နက်ကြီးနဲ့ပြဲတော့ရွာထဲကိုပြေးလို့တွေ့တဲ့ဟာတွေရှိတယ်သူတို့စစ်ကြောင်းလာတဲ့အချိန်ချက်ပြေးရသေးလို့ပြစ်တက်လိုက်တာတွေရှိတယ်မနေ့ကကျတော့ဒီမြဟောင်းရွာဘက်မှာရောက်နေတဲ့စစ်ကြောင်းတွေပြီးတော့အဲဒီရွာသားတို့ကိုဖမ်းပြီးတော့ပြစ်တက်လိုက်တယ်ဆိုပြီးတော့လည်းကျွန်တော်တို့ကြားရတာရှိတယ်ဗျစစ်ကြောင်းဟိုမရွေ့ပဲနဲ့ဒီနေရာလို့ရွာပတ်လက်လက်ပြီးတော့မီးရှို့နေ
စစ်ကြောင်းရွာရဲ့ဝင်ချိန်မှာရွာသားတချို့ပြစ်တက်ခံရတဲ့အခြေအနေတွေကိုဒေသတွင်းမီဒီယာတွေမှာလည်းဖော်ပြထားကြပါတယ
်ဒီစစ်ကြောင်းတွေကအဲ့နာတဝိုင်းမှာပဲရှိနေသေးတယ်ဗျမီးရှို့လိုက်အဲ့နာမှာနေလိုက်အဲ့လိုပဲနေနေတယ်ဖမ်းလိုက်ကြံလို့လိုက်အဲ့လိုမျိုးလည်းရှိနေတယ်ဗျအခုကအသေးမခံရတော့သူကဒေသခံရတော့ဟာသူတို့ဆက်ကြောက်ထိုးလာတဲ့အခါမှာအခုတော့ဆက်သေးကြတယ်တောင်းလေးတောင်းလေးတည်းမှာသူကအဲ့ဒီမိုးနဲ့လေနဲ့ဗျဒုက္ခခံပြီးတော့အဲ့ရဲအကြာကြီးနေနေရတယ်ပေါ့နော်အဲ့ဒီကြောင့်မှမပြန်ဖမ်းမိတဲ့ခါတွေလည်းရှိတယ်ဗ
ျရွာမှနေထိုင်သူတွေကသူတို့ရဲ့ရွာနဲ့အနီးတဝိုက်မှာစစ်ကြောင်းဝင်လာပြီဆိုတာနဲ့ဘေးလို့ရစီထွက်ပြေးကြတာပါရွာရဲ့ခက်လလန်းကနေအခြေအနေကိုစနေနိုင်ရွာထဲပြန်ဝင်နိုင်ဖို့ကိုစောင့်နေကြတယ်လို့ထွက်ပြေးနေတဲ့ရွာကန်တူကပြောပါတယ
်အခုမိရှူတဲ့ရွာကဘယ်လိုဘယ်နေရမှန်းမသိသေးဘူးအဲ့ဒါမိရှူတော့တောင်းနေကြသူတို့မနေ့ကကြက်သားကလေးတို့တော့ပြောတာပဲဘယ်နေရောက်ရှိသေးမှမသိသေးဘူးမှာဟိုကသူတို့မိရှူကြီးကားသုံးစီးသွားတာနဲ့မျက်စိတော့ပြန်လာပြီလေတစည်းကြံခဲ့တယ်အဲ့လိုမျိုးလေတိုက်ပွဲမရှိဘူးတတ်တတ်မဟုတ်လေတင်းနေတာဆိုးတယ်မင်းကနေဆိုးတာမဟုတ်ဘူးခလေးလေးပေါ့အကုန်ပြေတယ်ကိုကြည့်နေတယ်မှာတရားဘုမကြံဘူးဒါဆိုကျွန်တော်တို့ရောက်ခါလာတယ်အကုန်ဆောင်ရတော့ဗ
ျလောင်းလုံးမြို့နယ်တွေကစစ်ကြောင်းတစ်ခုထဲမှာတစ်ခုကမောင်းမကန်နဲ့အနီးတဝိုက်ကရွာတွေထဲမှာထိုင်ချပြီးခြေလျင်တက်ရင်ခါလာရ104တိုက်ခိုက်ခံရပြီးနောက်ထပ်တိုးလိုက်တဲ့စစ်ကြောင်းကတော့ဩဂုတ်လ31ရက်နေ့ကစပြီးဒီကနေ့အထိရွာမီးရှို့တာနဲ့ဒေသခံတွေကိုဖမ်းဆီးနေတယ်လို့ထွက်ပြေးနေတဲ့ရွာကန်တွေကပြောပါတယ်ခင်ဗျာ